အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာသူ့ရဲ့အိမ်ချမ်းမြေလုပ်ငန်းစုစီးပွားရေးအင်ပါယာကြီးကိုတီထောင်နေချိန်တုန်းကနှစ်ပေါင်းများစွာလိမ်လည်မှုကျူးလွန်ခဲ့ကြောင်းနယူးယောက်တရားသူကြီးအာသာအဂရန်ကစီရင်ချက်ချလိုက်ပါတယ်။နယူးယောက်ပြည်နယ်ရှစ်နှစ်ကျော်လက်တီရှစ်ဂျိမ်းစ်ကထရန့်ပေါ်တရားမမှုဖြစ်တရားစွဲဆိုခဲ့တဲ့ဒီမှုကိုစီရင်ချက်ချရမှာထရန့်နဲ့ထရမ့်နဲ့သူပိုင်တဲ့လုပ်ငန်းစုဟာဘန်တွင်အာမခံကုမ္ပဏီတွေနဲ့တခြားသူတွေပေါ်လိမ်လည်လှည့်ပြားခဲ့တယ်ဆိုပါတယ်။ငွေချေးထောက်ပံ့ရယူဖို့နဲ့လုပ်ငန်းညှိနှိုင်းရမှာအောင်မြင်နိုင်ဖို့အတွက်ပိုင်ဆိုင်မှုတွေရဲ့တံပိုးနဲ့အသရင်ကျွေးဝချမ်းသာမှုကိုဆရက်ဆရန်နေပေါ်မှာပေါ်ပြမှာအဆမတန်ချေကပ်ပြီးပူပူတတာပြခဲ့တာစစ်ဆေးတွေ့ရှိရကြောင်းပြောပါတယ်ဒီစီရင်ချက်ကအစွတ်ရှိနေဘက်ကဆွဲဆိုတဲ့အဓိကအချက်တွေစီရင်ချက်ဖြစ်ပြီးနောက်ထပ်အချက်6ခုကိုစီရင်ချက်ချဖို့ကြံပါသေးတယ်တရားသူကြီးအန်ဂရန်ကကြံရှိနေတဲ့ဒီဆွဆွဲချက်တွေနဲ့ပြစ်ဒဏ်ကိုမဆုံးဖြတ်မီမှာဂျူရီလူကြီးမပါတဲ့ယုံကျင်းကိုအောက်တိုဘာ2ရက်နေ့မှာစတင်ဖို့စီစဉ်ထားပါတယ်ဒီယုံကျင်းတွေကဒီဇင်ဘာအထိကြာမြင့်နိုင်ကြောင်းတရားသူကြီးကပြောပါတယ်နယူးယောက်ရှစ်နေကျုပ်ဘက်ကတော့ထရန့်ပေါ်ဒဏ်ငွေဒေါ်လာတန်း250နဲ့သူ့ရဲ့မွေးရပြည်နယ်နယူးယောက်မှာစီးပွားရေးလုပ်ကိုင်ခွင့်ပိတ်ပင်တဲ့ပြစ်ဒဏ်ချမှတ်ဖို့တောင်းဆိုထားပါတယ်။စီရင်ချက်နဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ထရန့်ရဲ့ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ချက်ချင်းမတုံ့ပြန်ပါဘူး။ထရန့်ကတော့သူ့အနေနဲ့ဘာမှအမှားမလုပ်ခဲ့ဘူးလို့ပြောထားပါတယ်။